2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆွေးနွေးကြရမှာဒီနေ့လွှတ်တော်ကိုယ်စားလှယ်32ဦးဆွေးနွေးခဲ့ပါတယ်။အဲ့ဒီထဲမှာတက်မတော်သားကိုယ်စားလှယ်12ယောက်စလုံးကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ပုံမှန် 436 နိုင်ငံတော်သမ္မတရည်ချင်းသတ်မှတ်ချက်ပုံမှန် 59 စာလုံးနဲ့အမျိုးသားနိုင်ငံရေးမှာတက်မတော်ရဲ့အခမ်းကဏ္ဍပုံမှန် 6 စာလုံးတို့ကိုပြင်ဆင်ဖို့အချိန်မတန်သေးကြောင်းဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ် 85 ရာခိုင်နှုန်းရဲ့ 6 ခံမှုကိုရရှိဖို့လိုအပ်တယ်ဆိုတဲ့ပုံမှန် 436 ဟာတရားမျှတမှုရှိကြောင်းတက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘူမူကြီးထေနိုင်ကဆွေးနွေးခဲ့ပါတယ်
။ပုံမှန် 436 နဲ့ပတ်သက်တင်ပြလိုတာကတော့ယခုအခြေခံဥပဒေပြင်ဆင်ရေးမှာအခြေခံဥပဒေဖြစ်တဲ့အတွက်85ရာခိုင်နှုန်းကျော်လို့တက်မချင်းဟာကျွန်တော်တို့မျှတတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဒါပေမဲ့တချို့ကဒီရာခိုင်နှုန်းကိုပြင်ဆင်လိုကြပါတယ်။အချို့ပုဂ္ဂိုလ်တွေကရာခိုင်နှုန်းရကြည့်ပြီးတော့တက်မတော်စုဘက်ကမပြင်းနဲ့ဘာမှပြင်းလို့မရဘူးလို့ဆွဆွဲနေရတာရှိပါတယ်။ကျွန်တော်တက်မတော်ကိုယ်စားလှယ်တွေက25ရာခိုင်နှုန်းဖြစ်ပါတယ်။ဒါဆိုလည်းလွှတ်တော်ထဲမှာပြည်ထောင်စုကြံ့ခိုင်နှုန်းဖွံ့ဖြိုးပါတီ53ရာခိုင်နှုန်းကျော်ရှိနေတာကိုလည်းတွေ့ရှိရမှာဖြစ်ပါတယ်။ဒီရာခိုင်နှုန်းအကြီးအကျယ်အဖြစ်ကျွန်တော်တက်မတော်ကိုယ်စားလှယ်အစုအဖွဲ့တီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအဓိကကြံ့နေလို့ဆိုလို့ရင်တော့ကျွန်တော်တရားမျှတမှုမရှိဘူးယူဆမှာဖြစ်ပါတယ
်။လွှတ်တော်ကိုယ်စားလှယ်32ဦးနဲ့ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တယ်ဖော်မှုကော်မတီရဲ့အစီအစဉ်သာမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကပုံမှန် 436 ကိုမူလတိုင်းထားဖို့အကြံပြုထားတာဖြစ်ပါတယ်။တက်မတော်သားကိုယ်စားလှယ်အစုအဖွဲ့ရဲ့အကြံပြုချက်တွေဟာပါတီစုံဒီမိုကရေစီစနစ်ကိုအေးအေးချမ်းချမ်းပြောင်းလဲနိုင်ဖို့အတွက်အလေးထားတင်ပြထားတာဖြစ်ကြောင်းတက်မတော်သားကိုယ်စားလှယ်တွေကဒီကနေ့ပြောကြပါတယ်။ဒီနေ့ဆွေးနွေးရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေကပုံမှန် 436ပုံမှန် 59 စာလုံးတို့ကိုပြင်ဆင်ဖို့နဲ့နိုင်ငံတော်သမ္မတရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းအနားမှာတက်မတော်ရဲ့ပါဝင်မှုကိုပြင်ဆင်ပေးဖို့တင်ပြခဲ့ကြပါလေ။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်မင်းကပုံမှန် 59 စာလုံးပါပြဋ္ဌာန်းချက်တွေဟာနိုင်ငံသားတဦးရဲ့အခွင့်အရေးကိုဆုံးရှုံးနိုင်ကြောင်းနဲ့အဲ့ဒီပုံမှန်ဟာတဦးတရက်ကိုရည်ရွယ်ပြဋ္ဌာန်းထားတာဖြစ်ကြောင်းဆွေးနွေးခဲ့ပါလေ
။နိုင်ငံသားတယောက်ဟာလွတ်လပ်စွာရွေးကောက်တင်မြှောက်ခံပိုင်ခွင့်အခွင့်အရေးဆုံးရှုံးတယ်လို့ပုဂ္ဂိုလ်ရေးတဦးတရက်အပေါ်မှာရည်ရွယ်ပြီးပိတ်ပင်လိုက်တယ်လို့သဘောတည်ရောက်သွားပါလေ။အဲ့ဒီပြင်ကမ္ဘာကုလသမဂ္ဂရဲ့လူ့အခွင့်အရေးကြီးညာစာရန်အပိုက်27မှာလူတိုင်းတွင်မိမိနိုင်ငံ၏အစိုးရအဖွဲ့အစည်းကိုဓာတ်ရိုက်ဖြစ်စေလွတ်လပ်စွာရွေးချယ်သည့်ကိုယ်စားလှယ်များမှတဆင့်ဖြစ်စေပါဝင်ဆောင်ရွက်ခွင့်ရှိရမည်လို့ပြဋ္ဌာန်းထားတဲ့အချက်နဲ့လေယခုသမ္မတအတွက်ကန့်သတ်ထားတဲ့ပုံမှန် 59 စာလုံးဟာကွဲလွဲနေတဲ့အတွက်ကျွန်တော်တင်ပြတဲ့ပုံမှန် 59 စာလုံးဟာကြိုးကြောင်းခိုင်လုံမှုမရှိတဲ့အတွက်ကြောင့်ပယ်ဖြတ်ပေးဖို့ပြည်တော်စုလွှတ်တော်ကိုကျွန်တော်တင်ပြပါတယ
်တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်တင်ဆိုးကကမ္ဘာသမိုင်းနဲ့မြန်မာသမိုင်းတွေမှာနိုင်ငံရေးနည်းနဲ့ဖြည့်ဆင်းလို့မရတဲ့အရေးကိစ္စတွေမှာစည်ရေးနည်းနဲ့ဖြည့်ဆင်းရတာတွေရှိခဲ့တဲ့အတွက်တက်မတော်ရဲ့အခမ်းအကဏ္ဍဟာရှိနေဖို့လိုအပ်ကြောင်းအခုလိုတင်ပြခဲ့ပါလေ။
နိုင်ငံတော်နဲ့နိုင်ငံသားများ၏လူမှုဘဝလုံခြုံကောင်းမွန်ရေး၎င်းမှစီးပွားရေးဖွံ့ဖြိုးတိုးတက်ခါအဆင့်နှင့်လျော်ညီသည့်ခြေနေကောင်းများဖန်တီးဆောင်ရွက်နိုင်ရေးအတွက်တက်မတော်သည်အဓိကကျသောဥပဒေပြုရေးနှင့်အုပ်ချုပ်ရေးမှာချိုးစားတစ်ခုဖြစ်ပါဝင်ပြီးသမိုင်းမေတာဝန်ရတစ်ခုတည်သောတက်မတော်ဖြစ်ပူးပေါင်းဆောင်ရွက်သားမိသားဖြစ်ခြင်းကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပါမူလတိုင်းသာထားရှိစေပါれဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီရှင်းခံစာပါတက်မတော်သားလွှတ်တော်ကိုယ်စားလှယ်အများကြီးတင်ပြချက်များနှင့်ပြောင်းလဲရန်မသင့်သောမူလတိုင်းထားရှိသင့်ကြောင်းအကြံပြုချက်များသည်ပါတီစုံဒီမိုကရေစီစနစ်အားတည်ငြိမ်ညင်သာစွာဖြင့်အေးချမ်းစွာကူးကြောင်းနိုင်ရေးအတွက်လေးထားဆောင်ရွက်မှုများဖြစ်ပါသောကြောင့်ကျွန်တော်အနေဖြင့်ထောက်ခံဆွေးနွေးတင်ပြအပ်ပါသည်
တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်ရေးတိုင်းဒေသကြီးနဲ့ပြည်နယ်တွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိရေးကိစ္စတွေကိုတင်ပြဆွေးနွေးခဲ့ကြပါလေ။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဘိုးအောင်ကတနိုင်ငံလုံးအပြစ်ခတ်ရစဲပြီးနောက်တက်မတော်မှပါဝင်လာမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဥပဒေပြုရေးမှာပါဝင်နိုင်အောင်ထည့်သွင်းစဉ်းစားသင့်ကြောင်းတင်ပြခဲ့ပါလေ
။နာရကကြီးခင်ဗျာလွှတ်တော်ဖွဲ့စည်းရမှာတက်မတော်ပါဝင်မှုအခမ်းအကဏ္ဍမှာအနာဂတ်တက်မတော်ဖွဲ့စည်းမှုမှာပါဝင်လာနိုင်ခြေရှိတဲ့လက်နက်ကိုင်အဖွဲ့အစည်းများအရေးကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ထင်မြင်ယူဆပါတယ်။တနင်္ဂနွေလုံးငင်းချမ်းမှုရရှိရေလုပ်ငန်းများရလတ်ကောင်းရရှိလာတဲ့အခါမှာတိုင်းရင်းသားများကိုလည်းနိုင်ငံတော်ဥပဒေပြုခွင့်မှာပါဝင်ခွင့်ပြုရမှာဖြစ်တာကြောင့်ပြည်သူစစ်များ BGF များနဲ့အခြားငင်းချမ်းရေးရရှိပြီးတဲ့နောက်တပ်မတော်နဲ့ပူးပေါင်းဆောင်ရွက်လာကြမယ်။လက်နက်ကိုင်ဖွဲ့စည်းများအတွက်လည်းစဉ်းစားသင့်ပါကြောင်းတင်ပြရပါတယ
်။ဒါအပြင်2015ရွေးကောက်ပွဲမကျင်းပမီ6လအလိုမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့လိုအပ်ကြောင်းလည်းဦးဆိုင်ဘိုးအောင်ကဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်160ခန်းဆွေးနွေးကြမှာဖြစ်ပြီးဒီနေ့ထိလွှတ်တော်ကိုယ်စားလှယ်43ဦးဆွေးနွေးပြီးဖြစ်ပါတယ်ခင်ဗျာ။